ဗနက်ဆာလာနိုင်ငံမှာ2016ခုနှစ်နွေရာသီကတည်းကထောင်ကျခဲ့ရတဲ့အသက်26နှစ်အရွယ်ဂျိုရှာဟော့ဟုတ်ပြန်လည်လွတ်မြောက်လာခဲ့ပြီးသူလွတ်မြောက်ရေးအတွက်ဆောင်ရွက်ပေးခဲ့တဲ့သူတွေကိုအထူးပဲကျေးဇူးတင်တဲ့အကြောင်းမင်းစနေနေ့ကအမေရိကန်သမ္မတအင်ဂျီရောမှာသမ္မတထရန့်ကိုပြောဆိုခဲ့ပါတယ်။ဟော့ကိုလည်းတတိကောင်းမှတဲ့အကြောင်းသမ္မတထရန့်ကချီးကျူးခဲ့ပါတယ်။ဟော့နဲ့ဗနက်ဆာလာနိုင်ငံသူဇနီးဖြစ်သူသမာရာကန်ဒလိုတို့ကိုမင်းစနေနေ့ကသူတို့လွတ်မြောက်ရေးကူညီညှိနှိုင်းပေးသူအထက်လွှတ်တော်အမတ်ဘော့ကော့ကာနဲ့အတူအမေရိကန်ကိုပြန်လည်ရောက်ရှိလာတာပါ။မွန်မန်ခရစ်ယာန်သာသနာပြုသူဖြစ်ခဲ့တဲ့ဟော့ကကန်ဒီလိုကိုလက်ထပ်ဖို့အတွက်2016ခုနှစ်ဇွန်လမှာဗင်နီဇွဲလားကိုသွားရောက်ခဲ့တာပါ။ဒါပေမဲ့လည်းသူတို့နေတဲ့အင်ညာအဆောက်အဝင်းကိုရဲကဝင်ရောက်စီးနှင်မှုမှာတက်ခတ်ရေးတုံတနက်တနက်နဲ့ဘုံကြီးတွေ့ခဲ့ပြီးတဲ့နောက်မှာသူတို့ဇုံတွေကိုရဲကဖမ်းခဲ့ပါတယ်။လက်နက်တွေတိုးဝှက်ထားမှုဆွဲချက်ကိုတော့နှစ်ဦးစလုံးကညင်းခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံကနေဟော့လွတ်မြောက်လာပြီမယ်လို့လဲဗင်နီဇွဲလားအပေါ်မှာထားတဲ့အမေရိကန်ရဲ့မူဝါဒတော့မပြောင်းနိုင်ဘူးလို့အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရယုံကကြေညာချက်ထုတ်ထားပါတယ်ရှင်။